Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဇွန်လ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေလိုင်းမီတာ24.50 51နဲ့လိုင်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံပြင်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်လည်းပဲသူပြောပြပေးမှာပါဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နာဟာဝါရှင်တန် DC မှာအမေရိကန်ထက်လွတ်တော်မှမစ်မက်ကွန်နဲနဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်ကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနှိပညာအကြီးအကဲတွေနဲ့တောက်ကြနေမှာတွေ့ဆုံခဲ့ပါတယ်ရာသီဥတုပြောင်းလဲမှုဆန်းတုံ့ပြန်ရေးအတွက်နိုင်ငံတကာကနေဘီလျံဒေါ်လာဘီလျံ100ထက်ဝန်းကျင်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညံဝင်းအောင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းတမူးဘက်ကရက်ရှည်တိုက်ပွဲအတွင်းမှာဘယ်လိုအတွေ့အကြုံတွေရှိကြပါသလဲ
သူဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြီးကြရင် MI-35 ရဲရင်နဲ့တုံးရင်လာရင်မှသူတို့လာရင်မှပြစ်ခတ်တယ်ကြကိုုံလုံးကထိန်းချုပ်မှုရနိုင်ပြီးမှသူရဲ့ဒီစာတင်
တမူးခရိုင်ရဲ့ PDF ကောင်းဆောင်တို့ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်ဒါအပြင်နိုင်ငံတကာကစိတ်ဝင်စားပွဲရာသတင်းတွေနဲ့ဤပညာသတင်းတွေကိုလည်းထုတ်လွှင့်ပါပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်ရတဲ့အကြောင်းရင်းဟာရုရှားစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရဲ့လင်ကြံပြောဆိုမှုပေါ်မှာအခြေခံနေတယ်လို့ရုရှားဘက်ကနေဝင်ပြီးတော့ကူတိုက်ပေးနေတဲ့ခြေစပ်တပ်ဖွဲ့ခေါင်းဆောင်ယက်နီပရီဂိုဇင်ကတောက်ကြနေမှာပြောကြလိုက်ပါတယ်သူဟာလနဲ့ချီးပြီးရုရှားကာကွယ်ဝင်ကြီးဆာဂေးရှိုယူနဲ့စစ်တပ်ထိပ်ပိုင်းဗိုလ်ချုပ်ကြီးဗယ်လာရီဂရာစီမော့ဖ်တို့ရဲ့လှုပ်ရက်တွေကိုပွန့်ပွန့်လင်းလင်းဝေဖန်နေတာလည်းဖြစ်ပါတယ်ယူကရိန်းကရန်လုံမှုတွေနဲ့အတူနေတိုးမဟာမိတ်အဖွဲ့တစ်ခုလုံးကပါရုရှားကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတယ်ဆိုရယ်ဇယ်လန်တွေနဲ့ရုရှားကာကွယ်ဝင်ကြီးဌာနကလည်းတမရကိုရောပြည်သူတွေကိုပါလှည့်ပြားဖို့ကြိုးစားခဲ့တယ်လို့ Telegram ကနေဗီဒီယိုနဲ့သူကပြောကြားလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံတော်ဘုံကိုချင်းတွေကတုံးပုံတပုံတော့ဟာစိတ်ချလက်ချခိုးလုံမရပဲဖြစ်နေတာကြောင့်တာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ယူကရိန်းတမရဗလိုဒီမီယာဇယ်လန်စကီကတောက်ကြနေမှာပြောပါတယ်။ Kiev မြို့တော်မှာတော့ဘုံခိုရနေရာတစ်ခုကိုတော့ခတ်ထားတာကြောင့်လေကြောင်းတိုက်ခိုက်မှုခံရခြင်းအတွင်းခိုးလုံလို့မရပဲနဲ့တေဆုံမှုတွေဖြစ်ခဲ့တယ်မတော်တဆဖြစ်စဉ်နဲ့ပတ်သက်ပြီးတော့မြို့တော်ဝင်ကိုနေအကျေကျုပ်ချအရေးယူလိုက်ပါတယ်။ယူကရိန်းစစ်ပွဲနဲ့ပြန်လည်တိုက်ဆောက်ရေးအတွက်ရုရှားကထိန်းချုပ်ထားရုရှားစီကနေထိန်းချုပ်ထားတဲ့ငွေဒေါ်လာဘီလျံ230ကျော်ကိုသုံးစွဲဖို့အတွက်တင်ပြတဲ့အစီအစဉ်နဲ့ပတ်သက်ပြီး EU ဥရောပကတမကကနေသဘောတူတယ်လို့ပြောပါတယ်။ဒါပေမဲ့ဒါဟာယူရိုငွေကြေးကိုထိခိုက်စေနိုင်တယ်လို့ငွေကြေးဈေးကွက်ကမတိမငြိမ်ဖြစ်မှာစိုးရိမ်ရတယ်လို့ဥရောပဗဟိုဘဏ်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဂျိတ်ဆလိုဗန်ကတော့ယူကရိန်းအခြေခံငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဒိမတ်နိုင်ငံကိုတွားရောက်နေပါတယ်
။ဒီသတင်းပတ်ထဲလန်ဒန်မှာကျင်းပခဲ့တဲ့ယူကရိန်းပြန်လည်ထူထောင်ရေးညီလာခံမှာရုရှားကျူးကျော်မှုအပြီးနိုင်ငံပြန်လည်တည်ဆောက်ရေးအတွက်ဒေါ်လာဘီလျံနဲ့ချီတဲ့ထောက်ပံ့ငွေနဲ့ချင်းငွေတွေကိုမဟာမိတ်နိုင်ငံတွေကယူကရိန်းအတွက်ကတိပြုခဲ့ကြပါတယ်။ဒီညီလာခံမှာယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကဗီဒီယိုအနေနဲ့တဆင့်မိကွန်းပြောကြရမှာကမ္ဘာပေါ်မှာယူကရိန်းမှာလိုအကြီးအကျယ်ပြန်လည်တည်ဆောက်ရေးလိုအပ်နေတာမျိုးလောလောဆယ်ပမာမှမရှိဘူးလို့ပြောခဲ့ပြီးရုရှားရဲ့ရန်လိုမှုကြောင့်နေသစ်တိုင်းမှာအပျက်စီးသစ်တွေနဲ့ကြုံနေရတယ်လို့ဆိုပါတယ်ရုရှားတပ်ဖွဲ့တွေကအခြေခံအဆောက်အုံတွေကိုတမင်ပစ်ခတ်ထားတိုက်ခိုက်နေလို့ယူကရိန်းမှာတိမ့်နဲ့ချီတဲ့လူနေအိမ်တွေစားသင်ကျောင်းတွေစစ်ရုံတွေစစ်ရုံနဲ့ပြည်သူပိုင်အဆောက်အုံတွေပျက်စီးခဲ့ရပါတယ်စိုက်ပျိုးမြေအပါအဝင်ကွင်းမြေတွေကလည်းမိုင်းကွင်းတွေဖြစ်နေပြီးမော်တော်ကားလမ်းနဲ့မြေရထားလမ်းတွေကလည်းပြတ်တောက်နေပါတယ်။သိမ့်မကြခင်ကလည်းနိုင်ငံတောင်ပိုင်းကာကော့ဖ်ကာရေအားလျှပ်စစ်ဆဲကြီးကျိုးပြက်ခဲ့လို့သဘာဝဘေးတင်းခဲ့ရပါတယ်။ကမ္ဘာပံရဲ့ခံမှန်းချက်အရပြည်ပကဖြစ်ပွားပြီးတဲ့နောက်တစ်နှစ်အကြာယူကရိန်းပြန်လည်တည်ဆောက်ရေးအတွက်ကုန်ကျစရိတ်လိုအပ်ငွေဟာဒေါ်လာ410ဘီလျံကျော်နိုင်ရှိတယ်လို့ဆိုပါတယ်။ဒါဟာယူကရိန်းရဲ့နှစ်စဉ်ဝင်ငွေထက်3ဆလောက်ရှိနေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာအမေရိကန်နဲ့အိန္ဒိယအနည်းပညာအမှုဆောင်အရာရှိတွေနဲ့ဝါရှင်တန် DC မှာတွေ့ဆုံခဲ့ပြီးတော့ 高危的人比较生养不光生养人呢，第二个生康目前生养的都不多，你该吧嘞？当然，九百年哈，印度文字就个这边的嘛，高山你看就是的喽。因为罗马他那一国家虽然没有比那那个西瓜市场没有多得来，路经验该吧嘞？刚上路个 Apple Company 及个 Tim Cook， Google Company 个 Sundar Pichai 呢？Microsoft Company ကစတရားနာဒန်လာပါဝင်နည်းပညာကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင် Open AI က Sam Altman, NASA ကအာဂါတာယင်မူ Sunita Williams နဲ့တခြားအိန္ဒိယနည်းပညာဆိုင်ရာကျွမ်းကျင်သူတွေနဲ့တွေ့ဆုံခဲ့တယ်လို့သမရအင်ဂျီကကြေညာပါတယ်။နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုကနှစ်နိုင်ငံမိတ်ဖက်ဖြစ်တည်မှုမှာအဓိကကဏ္ဍကနေရှိနေတယ်လို့သမရ Joe Biden ကပြောပါတယ်။ဝန်ကြီးချုပ် Modi ဟာ Canadian Center မှာလည်းစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမင်းကွန်းပြောကြားခဲ့တာပါ။တယောက်သူ1200လောက်ထဲမှာ FedEx, Mastercard နဲ့ Adobe ပါဝင်ထိပ်တန့် American Company ကြီးတွေကစီးပွားရေးလုပ်ငန်းရှင်တွေပါပါဝင်ပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာတောက်ကြနေမှာပဲ American နိုင်ငံခြားရေးဝန်ကြီးဌာနမှာဒုသမ္မတ Kamala Harris နဲ့နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်
။ပါရီထိပ်သီးညီလာခံမှာချမ်းသာတဲ့နိုင်ငံတွေကရာသီဥတုပြောင်းလဲမှုအတွက်ဂတိပြုထားတဲ့ဒေါ်လာဘီလီယံ100ကိုအပြည့်အသက်သဘောတူနိုင်ခဲ့ကြတယ်လို့ပြင်သစ်သမ္မတ Emmanuel Macron ကတောက်ကြနေမှာပြောကြားလိုက်ပါတယ်
။ D'abord, il y a eu durant ce sommet des choses très concrètes qui ont été obtenues.
ဒီထိပ်သီးအစည်းအဝေးမှာအောင်မြင်မှုတွေခိုင်ခိုင်မာမာရရှိခဲ့ပါတယ်။ကာလကြာရှိစောင့်ဆိုင်းခဲ့ရတဲ့ရာသီဥတုဆိုင်ရာဗန္ဒာယီဂရီကဝတ်ဒေါ်လာဘီလီယံ100ကိုအပြည့်အသက်ရနိုင်ခဲ့ပါပြီ။2022ခုနှစ်မှာဂတိပြုထားတဲ့အတိုင်းအထူးအစီအစဉ်နဲ့ပြန်လည်မျှဝေအသုံးပြုနိုင်ဖို့ဒေါ်လာ100ဘီလီယံအထိရရှိခဲ့တာပါ။သဘောတူညီချက်ပါနိုင်ငံတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပါရီထိပ်သီးအစည်းအဝေးပွဲအပိတ်အစည်းအဝေးမှာပြောကြားသွားတာဖြစ်ပါတယ်ဒီအကူအညီငွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာဇီဝမျိုးစိတ်မျိုးကွဲစုံနဲ့တစ်တောတွေကာကွယ်ရေးအတွက်ရန်ပုံငွေအဖြစ်ထားရှိမှာပါအခုအပြီးသတ်နိုင်ခဲ့တဲ့ဒေါ်လာ100ဘီလီယံဂတိကဝတ်ဟာဆင်းရဲတဲ့နိုင်ငံတွေရဲ့အမှန်တကယ်လိုအပ်ချက်နဲ့အလှမ်းကွာဝေးနေစေဖြစ်ပါတယ်ထိပ်သီးအစည်းအဝေးပွဲရဲ့ရည်ရွယ်ချက်မှာဝင်ငွေနဲ့နိုင်ငံတွေအတွက်ငွေကြေးထောက်ပံ့မှုကိုမြင့်တင်ရေးနဲ့ကျွေးမြေဝန်ထုပ်ဝန်ပိုးတွေကိုဖြည့်လျှော့ပေးရေးစစ်ပီးခေတ်ဗန္ဒာယီစနစ်တွေပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12139အိုင်းဒိုမီတာ40 kHz 9139အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တမန်ကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နာဟာအမေရိကန်ပြည်ထောင်စုမှာအရေးပါတဲ့အထက်လွှတ်တော်မှမစ်မက်ကောနန်နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံခဲ့ပါတယ်။ရှောင်းတန်နာဟာအထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင်မစ်မက်ကောနန်နဲ့ဗိုလ်ထုဦးနဲ့ကတွေ့ဆုံရမှာဒေါန်ဆန်းစုကြည်ရဲ့အမှားစကားကိုပါခွင့်ရခဲ့တယ်လို့ VOA ကပြောပါတယ်။ဒေါန်ဆန်းစုကြည်ကအထက်လွှတ်တော်မှမက်ကောနန်ရဲ့မြန်မာဒီမိုကရေစီအရေးတောက်လျှောက်ထောက်ခံအားပေးနေမှုအပေါ်အထူးကျေးဇူးတင်ကြောင်းအမှားစကားပါလိုက်တာကိုမစ်မက်ကောနန်နဲ့တွေ့ဆုံစဉ်မှာပြောနိုင်ခဲ့တယ်လို့မစ္စတာမက်ကောနန်ကလည်းဒေါန်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားမှုကိုဆက်လက်ထောက်ခံဖို့တနိဋ္ဌာန်ခံခံမှမှချထားကြောင်းပြန်ပြောတယ်လို့မစ္စတာဒေါန်နော့က VOE ကိုပြောပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့အတူစစ်အာဏာသိမ်းဆန့်ကျင်ရေးဂျန်ဘုံဝေထောက်ပံ့တဲ့ကိစ္စတွေမှာမစ်မက်ကောနန်ဟာအထူးအရေးပါတဲ့ဝိုင်းရံအမတ်ကြီးဖြစ်တယ်လို့ကြမ်းကြင်သူတွေကသုံးသပ်ကြပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပါမောက္ခဟောင်းရှောင်းတန်နာဟာအမေရိကန်ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံနေရှိတဲ့ဩစတြေးလျဝန်ကြီးချုပ်ဟောင်းကေဗင်ဒရော့နဲ့တွေ့ဆုံခဲ့တယ်လို့တခြားအမေရိကန်တာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်တဲ့အတွက်သူ့ရဲ့အမေရိကန်ခီးစဉ်ကမြန်မာဒီမိုကရေစီရေးအတွက်ထောက်ကူဖြစ်တဲ့ခီးစဉ်လို့ VOE ကပြောပါတယ်။သူမကြခင်ကတောက်ခဲ့တဲ့ Britain ခီးစဉ်မှာလည်းCharles Payne နဲ့တွေ့ဆုံခဲ့စဉ်ဒေါန်ဆန်းစုကြည်နှုတ်ဆက်မှားစကားပေါက်ွင့်ရတယ်လို့ Mr. Tanner ကပြောပါတယ်။ Mr. Sean Tanner ဟာဒေါန်ဆန်းစုကြည်နဲ့အမှုရဲတစ်ခုတည်းနိုင်ငံတော်လျှော့ချက်အုပ်ပြီးအပါဝင်လူမှုဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်၃နှစ်ထောင်ချခံရတာနဲ့ချင်းချက်ခံဝန်းနဲ့မနေ့ November လမှာပြန်လွတ်မြောက်လာခဲ့ပြီးတော့မနေ့က December လမှာပဲစစ်ကောင်စီကမမှန်သတင်းပြောဆောင်မှုနဲ့လူငင်းခွင့်ကိုပြန်ပြီးရုပ်သိမ်းထားတာလည်းဖြစ်ပါတယ်။
အမေရိကန်ရေတပ်ရဲ့သင်္ဘောကြီးတွေကအကြီးဆုံးတစ်ခုဖြစ်တဲ့ USS Ronald Reagan လေယာဉ်တင်သင်္ဘောကြီးဟာလာမယ့်တနင်္ဂနွေနေ့မှာဗီယက်နမ်စိတ်ကမ်းတစ်ခုမှာခရီးတစ်ထောင် site နားပြီးတော့ရန်နာဖို့အတွက်စီစဉ်ထားကြောင်းနိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူ Fan Tu Hang ရဲ့ပြောကြားချက်ကိုကိုးကားပြီး VN Express Online သတင်းစာကဖော်ပြပါရတယ်။တဟာဒေတာတွင်းနဲ့ကမ္ဘာမှာငင်းငင်းရေးတည်ငင်းရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်ချစ်ကြည်ရင်းနှီးရေးဖလှယ်မှုတစ်ခုဖြစ်တယ်လို့ VN နိုင်ငံရေးဌာနကဖော်ပြပါရတယ်။ဒေသတွင်းမှာအမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုမြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုအမေရိကန်စစ်သင်္ဘောကြီးတစ်စင်း VNN ကိုရှာရှာပပလာရောက်လဲပတ်တာဖြစ်ပါတယ်။နျူကလ িয়ার စွမ်းအင်သုံးအကြီးစားလေယာဉ်တင်သင်္ဘော USS Ronald Reagan ဟာဒါနန်စိတ်ကမ်းကိုဇွန်လ25ရက်နေ့မှာစိုက်ကပ်မှာဖြစ်ပြီးအဲ့ဒီမှာဇွန်လ30ရက်နေ့ထိရှိနေမှာပါ။ Thai, Brunei, Philippine နိုင်ငံတွေကိုချစ်ကြည်ရေးခီးထွက်ခဲ့တဲ့တရုတ်ရေဒါလေ့ကျင့်ရင်တင်မော်တစင်းဒါနန်စိတ်ကန်းကိုဝင်ရောက်စိုက်ကပ်ပြီးတလလောက်အကြာမှာအခုလိုမျိုးအမေရိကန်စစ်တင်မော်တစင်းလာရောက်လဲပတ်တာဖြစ်ပါတယ်။ဂျပန်ရဲ့အကြီးဆုံးဖြတ်တင်မော်ဖြစ်တဲ့အီဇူမိုကလည်းအရင်သတင်းပတ်ထဲမှာဒါနန်စိတ်ကန်းကိုစိုက်ရောက်ခဲ့ပါတယ
်။တောင်အရှဒေသတစ်ခုမှာမုတ်တုံမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းမှုကြောင့်ထောင်ပေါင်းများစွာဘေးလွတ်ရာကိုပြောင်းရွှေ့နေကြသလိုအခုချိန်ထိဆိုတည်ဆုံးရသူက16ဦးရှိလာနေပါပြီ။တောက်ချာနေ့အထိဆိုနီပေါ်နိုင်ငံမှာရေကြီးရေရှမ်းမြေပြိုမှုတွေကြောင့်တင်းဆုံးအသူက14ဦးရှိနေပြီးတော့ပျောက်ဆုံးအသူက20ကျော်နေတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ကယ်ဆယ်ရေးအဖွဲ့ကအကူအညီပေးနေကြတယ်လို့ပျောက်ဆုံးသူတွေကိုလည်းရှာဖွေနေသေးပဲလို့နီပေါ်သဘာဝဘေးအန္တရာယ်ကာကွယ်ဆိုင်အဖွဲ့ပြောခွင့်ရကပြောပါတယ်။အိန္ဒိယမှာတော့ဟိမနာတောင်တန်းဒေသကတရုတ်နယ်စပ်အနီးအရုဏာချယ်ပရဒက်ရှ်ပြည်နယ်ကဝေးလံခေါင်ဖျားဒေသမှာရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်တင်းဆုံးအသူ4ဦးရှိပြီလို့ဒေသရင်းတဘာဝဘေးအန္တရာယ်ဆန်စီမံခန့်ခွဲတာဝန်ခံကပြောပါတယ်။အနာကအာတန်ပြည်နယ်မှာတော့တဦးတည်ဆောင်ရပြီးဒေသခံရွာသား1300ကျော်ကိုရေကြီးတဲ့ဒဏ်ခံရတာဖြစ်ပါတယ်။လူပေါင်း1000ခွဲလောက်ကိုတော့အရေးပေါ်ခိုးလွန်ရာနေရာတွေကိုပြောင်းရွှေ့ပေးထားတယ်လို့အာတန်တဘာဝဘေးစီမံခန့်ခွဲမှုတာဝန်ခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာလည်းအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့မြောက်ပိုင်းတစ်ခွမ်းမှာရေကြီးမှန်အန္တရာယ်သတိပေးချက်တွေကိုထုတ်ပြန်ထားတာဖြစ်ပြီးအင်အားစုပေါင်း2000တဲ့မနဲ့ရေကြီးတဲ့ဒဏ်ခံရတာပါ။အာရှဒေသမှာမုတ်တုံရာသီရောက်တိုင်းဂျွန်ကနေစက်တင်ဘာအတွင်းမိုးရွာသွန်းမှုကတစ်နှစ်ပတ်လုံးအရာကန်နှုန်း80-80ကျော်လောက်ရှိတာပါ။မနစ်ကတော့ပါကစ္စတန်မှာနိုင်ငံသုံးပုံတစ်ပုံရေမြုပ်သွားပြီးတော့လူပေါင်း1900ကျော်တေဆုံးရတယ်လို့နှစ်တန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်
။မြောက်အတ္တလန္တိတ်သမုဒ္ဒရာတွေကတိုက်တန်နဲ့တင်မောပြက်ခဲ့တဲ့နေရာကိုလေ့လာရေးခရီးထွက်ရင်းနဲ့ပျက်စီးခဲ့ရတဲ့တိုက်တန်ရေငုပ်တင်မောငယ်ရင်းငယ်ဟာအပျက်စီးတွေကိုရှာဖွေနိုင်ဖို့အတွက်အခုလောလောဆယ်ဦးစားပေးနေရပြီးဘာကြောင့်ပျောက်ဆုံးပျက်စီးခဲ့ရသလဲဆိုတာကိုတရားဝင်စုံစမ်းစစ်ဆေးတာမလုပ်ရသေးကြောင်းအမေရိကန်ကမ်းခြေစောက်တပ်ဖွဲ့ကပြောပါတယ်ဒီတိုက်တန်အသေးစားရင်ငုပ်တင်မောရဲ့လုံခြုံရေးနဲ့ပတ်သက်ပြီးမေကွန်အများအပြားထွက်ပေါ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာပါဘယ်လိုဘာကြောင့်ပဲအချိန်ကဒီလိုဖြစ်ခဲ့ရသလဲဆိုတဲ့မေကွန်တွေကိုသိနိုင်ဖို့ပျက်စီးခဲ့ရမှုအကြောင်းရင်းကိုစုံစမ်းစစ်ဆေးခွင့်ကဘယ်နိုင်ငံကဘယ်အဖွဲ့အစည်းမှတာဝန်ရှိမလဲဆိုတာသုံးသပ်နေသေးပဲလို့အမေရိကန်နိုင်ငံသားကြီးအမေရိကန်ကမ်းခြေစောက်တပ်ကိုကိုးကားပြီး AP သတင်းကဆိုပါတယ်22ပြည်အရှိရှိတဲ့အဆင့်မြင့်နည်းပညာသုံးကာဗွန်ဖိုင်ဘာအမျိုးအစားရေငုပ်သင်္ဘောငယ်ရဲ့အဓိကအစိပ်ပိုင်း5ခုကိုတွေ့ရှိခဲ့ရပြီးအဲ့ဒီထဲမှာသင်္ဘောအမည်ပိုင်းနဲ့ PR ထိန်ကိုရဲအပိုင်းနှစ်ခုလည်းပါဝင်ပေမဲ့လူရုပ်အလောင်းတွေတွေ့ရှိရခြင်းရှိမရှိကိုတော့ကမ်းခြေစောက်တပ်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးတိုက်တန်နဲ့သင်္ဘောကြီးနှိမ့်မြုပ်ခဲ့တဲ့နေရာအနီးပင်လယ်ရေအောက်မှာတိုက်တန်ဟာဆိုးရွားတဲ့ပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတင်ဘောပေါ်မှာပါတဲ့လူ၅ဦးစလုံးတေဆုံးခဲ့ရကြောင်းအာနာပိုင်တွေကကြာသာပတေးတွေကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ မြန်မာပြည်ရဲ့စနေနေ့မနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တို့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်။အဲ့ဒီတဲကမှစကိုင်းတိုင်းတမူးဘက်ကအခြေအနေကိုအရင်ကြည့်အောင်ပါ။စကိုင်းတိုင်းတမူးမြို့နယ်ပန်းသာရွာမှာစစ်တပ်ထောက်ခံတဲ့ပြူစောတီတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာသတင်းတစ်ပတ်ကျော်ရှိသွားပါပြီ။တိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်ဒေသခံအရသာပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အတွက်အကူအညီတွေလည်းလိုအပ်နေတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေးပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတီတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဂျွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ် အဲ့နောက်မှာတော့နေစဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကြာကြာမြင့်နေပြီဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်နဲ့ဇေဝတွေကိုလေးချောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တရင်တတာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
တော်တော်ပြင်းထန်တယ်ဗျာဒီတပတ်သူ့ကိုတိုက်ပွဲပြင်းထန်တယ်လို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့သုံးရင်လာဘုံကျဲတယ်ပြီးကြရင် MI-35ရဲရင်လည်းသုံးရင်လာရင်မှသူတို့လာရင်မှပြစ်ခတ်တယ်ဗျ UAV ကအကုန်လုံးကချင်းချူးမှုရနိုင်ပြီးမှသူတို့ရဲ့ဒီစာတင်ကြောင်းရှိမယ်ရက်စကန်ရှိမယ်စီပင်ကအဲ့သုံးခုလေးပဲသူတို့မှခြံခဲ့တာအဲ့ဒီပန်းတာ UAV ရဲ့တမူးမျိုးရဲ့ကြားထဲမှာဟုတ်ပေါ့အဲ့ဒီလေးမိုင်ဘက်ကနေလည်းသူတို့ဘက်ကလာရင်မှလည်းဖိတဲ့ပုံစံရှိတယ်ပေါ့ကျွန်တော်တို့အဲ့ဒီဘက်မှာအဲ့လေးမိုင်ဘက်ကနေလည်းကျွန်တော်တို့လာရင်မှပြစ်ပေးတဲ့ပုံစံရှိတယ်အဲ့မှလည်းတိုက်ပွဲဖြစ်တယ်တိုက်ပွဲကကျင်းထန်မှုပဲရှိတယ်ရှစ်ဆတ်တော်လုံးသူတို့ဘက်ကလည်းဒီလောက်ဒီတပတ်အတွင်းဒီသူတို့အလောက်ထိပိတ်မိနေတဲ့အချိန်မှာတော့မှလက်နက်ခဲတွေကိုလေကြောင်းနဲ့တစ်ဆင့်လာချပြီးမှအခုခံနေတယ်ဆိုတော့သူကလည်းမဆုတ်တန်းခံစစ်ပုံစံနဲ့လုပ်နေတာပေါ့
ပန်းသာရွာဟာစစ်တပ်ထောက်ခံသူပြူစောထီတွေကိုစစ်တပ်ကနေလက်နက်တပ်ဆင်ပေးထားပြီးတပ်ဆွဲထားတာဖြစ်ပါတယ်နောက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတဲ့တမူးမြို့နယ်တွေကခြေရွာတရွာလည်းဖြစ်ပါတယ်ဒီတစ်ချိန်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါစစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူတုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်။တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းကျေးရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်
။ဒေသခံတွေကလည်းဆိုတော့စစ်ဘေးရှောင်နေရတာပေါ့နော်။တခြားနေကြတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာစစ်ဘေးရှောင်နေရလို့ရှင်ဟုတ်။အော်မင်းတို့ကတော့ကျေးရွာနှစ်ရွာပဲတိတ်ချောင်ရတယ်ချင်းအင်တိုင်းနဲ့ပန်းပါပေါ့နော်အဲ့နှစ်ရွာတော့ရှောင်နေရတယ်ချင်းဟိုဖြစ်တာတော့ပန်းပါရွာဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းရွာဘက်ကလည်းလေရင်လေချောင်းတင်တော့လေဘုံကျသွားလို့ဆိုမှအင်တိုင်းရွာရဲ့ရှောင်ရတယ်ပေါ့နော်စစ်ရင်းရှောင်တော့100နဲ့180ကျားလောက်ရှိရချင်းဟုတ်စစ်ရင်းရှောင်လာတဲ့အထဲမှာတက်ကြီးရဲ့အိုးများတယ်ပေါ့နော်အတက်90ကျော်အကုန်ခွာရများရခြင်းဟုတ်ဒီစစ်ဆောင်နေအတိအကျလိုအပ်တဲ့ဥစ္စာတော့ကျန်းမာရေးပေါ့ကျန်းမာရေးဆောင်ဆောင်ဖြစ်တဲ့ဒီစေဝါပေါ့နော်စေဝါနဲ့ဒီခါတွေကအတိအကျလိုအပ်ပါရခြင
်းပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင
်မဆုမွန်ပြောပြသွားတာပါခင်ဗျာ UK နိုင်ငံကမောင်းသူမဲ့ကားဆန်းသတ်မှုအကြောင်းကိုမပြောခင်မှာအတန်တိတ်လူသက်သမားအပူလှိုင်းအကြောင်းကိုလည်းတင်ပြခြင်းပါတယ်အခုရာစုနှစ်အကုန်မှာလူပေါင်း1ဘီလီယံကျော်ဟာအသက်အန္တရာယ်ချင်းချောက်နိုင်တဲ့အထိအပူလွန်ကဲတဲ့နိုင်ငံတွေမှာနေထိုင်ကြရလိမ့်မယ်လို့ဥရောပနဲ့တရုတ်သုတေသီတွေကပြောကြပါတယ်သူတို့ရဲ့သုတေသနပြုချက်တွေအရအဲ့ဒီအချိန်ကြာရင်ကမ္ဘာလူဦးရေရဲ့၅ဘုံတစ်ဘုံဟာဒီအန္တရာယ်နဲ့ရင်ဆိုင်ရွယ်ရှိတယ်လို့ခန့်မှန်းထားပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုငိမ့်ချန်အေးပြောပြမှာဖြစ်ပါတယ်ဗျာ
။ကမ္ဘာကြီးပူနွေးလာမှုဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အထိဖြစ်လာနိုင်ပြီးကမ္ဘာတောင်ကျမ်းမှာဆိုရင်အပူချိန်အဆမတန်မြင့်မားလာမှုကြောင့်လူနေလို့မရတဲ့အထိဖြစ်သွားနိုင်တယ်လို့တရုတ်နယ်သာလန်နဲ့ UK နိုင်ငံတွေကသုတေသီတွေကပြောလိုက်တာပါ။အိန္ဒိယ၊နိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်နိုင်ငံအများအပြားမှာအလွန်အမင်းအပူချိန်မြင့်တက်လာမှုကြောင့်လူနေထိုင်မှုမဖြစ်နိုင်တော့တလောက်အထိဖြစ်သွားနိုင်တယ်လို့ Nature Sustainability သိပ္ပံကြားနယ်မေလာထုံမှာပါဝင်တဲ့ကမ္ဘာကြီးပူနွေးလာမှုရဲ့လူသားပေါ်ထိခိုက်မှုပေါ်တိုင်းတာခြင်းအစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဆိုရင်ဂျမားကြီးကိုထိခိုက်စေတဲ့အထိဖြစ်နိုင်တဲ့အပူချိန်အန္တရာယ်ကမျက်မှောက်ခင်မာကိုတွေ့မြင်နေရပါတယ်။အိန္ဒိယမိုးလေဝသဌာနကမေလာထဲမှာတောင်ပိုင်းနဲ့အလယ်ပိုင်းပြည်နယ်ခုနှစ်ခုမှာအပူလှိုင်းသတိပေးချက်ကိုထုတ်ပြန်ခဲ့ရပြီးမေလာနောက်ပိုင်းထဲမှာပဲဒီသတိပေးချက်ကအိန္ဒိယမြို့တော်နဲ့မြောက်ပိုင်းပြည်နယ်တချို့ထိပါကျယ်ပြန့်သွားခဲ့ပါတယ်။မိုးမကျခင်အချိန်ထိအပူချိန်ကဆက်မြင့်တက်ခဲ့တာပါ။သမိုင်းကြောင်းကိုပြန်ကြည့်ရင်လဲအပူချိန်13ဒီဂရီစင်တီဂရိတ်ဝန်းကျင်ရှိတဲ့ဒေသတွေမှာပဲလူအတိုင်းဝန်းဟာကျန်းမာဖွံ့ဖြိုးတိုးတက်ထွန်းကားတဲ့အထောက်အထားတွေကိုတွေ့ရတယ်လို့ကဘာကြီးပူနွေးလာမှုအစီရင်ခံစာရေးသားသူတွေကဆိုပါတယ်။မုတ်တုံရာသီတောင်အာရှဒေသမှာကအပူချိန်28ဒီဂရီစင်တီဂရိတ်ဝန်းကျင်ထိအမြင့်ဆုံးရှိနေတာပါ။တမမျှတတဲ့ရာသီဥတုမရှိတဲ့အရက်မှာနေထိုင်သူတွေဟာတိုးတက်ရှင်သန်နိုင်ခြင်းနည်းတယ်လို့လည်းအစီရင်ခံစာကဆိုပါတယ်။စိုက်ပျိုးရေးညံပြင်းတာနောက်ဆက်တွဲအစားအသောက်နဲ့အာဟာရချို့တဲ့ဒါလိုအကြောင်းရင်းများစွာကြောင့်လူ့ကျန်းမာရေးကျဆင်းလာရတာလို့အရင်ကလုပ်ခဲ့တဲ့သုတေသနတစ်ခုကိုအခြေခံပြီးအစီရင်ခံစာမှာထောက်ပြထားပါတယ်။အပူလွန်ကဲမှုကြောင့်အလုတ်ကင်တွေဆုံးရှုံးခဲ့ရပြီး Siwai Jalatile Suwa Laga, Lu Jamaigu Tai Tigai Sigerawa. Uyopa Nanganimale, Pomo Chokui Labu Shidelu. Tuditana Sien Kanzago, Diga Jita Puzudu Pitu, Exetatekdu Pamoka, Tim Lentanga, Piobare. Ludari Gomomon Shintan Name Tama Piatare Didariha, Niluwe Solo, Dua Pompo, Piosubare.
And so when we consider temperature and precipitation together,
it's an
interesting structure
that people are living in. Ajinga Matanigo Chungombi Kamanjaya, Pujeha, Natantia Pinema, Samukim timing up Pujinte, Nitama consendigrate a test, Yelp Duamelu, three a lila muga, Dutch at Tabare, Soluraga, Lu Nip Billy and Laha, a thani as she did, Yazuru, Chinima, Nitai Yamaba. Lentayet soya, Leshi Ludam Yunwe yet, Di Yagano, Aha, and as she did Puja, Oma, Nitai Niagani, Yazuru Piangle La Muja, Lu ye go Yagano Pite. ลูดาตันช่องยาโจฮาตู้สกะลงไตปโยยะเยเนลูเวเนเปดิตะเยอเปญเป็ดมานีลาจาบิลุซูบาเรแลนตันกาปิ่นทันเนอะปูเชิงจองผิดปวามะสลิซ้องมูฤโกอายุไซผู้เยจีดิลุเลชิมาอะกะบะอปูเชิงโกแท่งทาโบจูบันเจ็ดฤกะอนาคตมาลูดาตันมองมะซวาเยอัตตฤโกเกเตนัยเยอายุไซผู้กะแลเยจีดิลุทอกปะบาเร
I'm sincerely hoping this study does one little thing towards
ဒီလာမှုကနေကဘာကြီးပူပူလာမှုကိုတိတိတမငါဒီဂရီစင်တီဂရိတ်အနည်းဆက်ဆုံးတက်နိုင်တဲ့များရှော့ချပြီးတိတိတမ20ဒီဂရီစင်တီဂရိတ်အထက်မှာရောက်ဖို့20ဒုချူပန်းကြဖို့တိုက်တွန်းနိုင်မယ်မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ရိုးရှင်းရှင်းပြောရရင်အမှတ်တစ်ခုချင်းအပူချိန်တက်ဒီဂရီချင်းကတကယ်ကိုရေးကြီးပါတယ်။ဒါကလူတန်းပေါင်း140ဆောင်ချက်အတွက်ရရှိမယ် အမကန်ပမာဏလည်းဖြစ်ပါလေလို့ပမောက္ခတင်လင်တန်ကပြောသွားတာပါစူထိုင်းစာမြင့်လာတာနဲ့အပူချိန်ပေါင်းဆက်လိုက်ရင်လူခန္ဓာကိုယ်ကအလုတ်ကောင်းကောင်းမလုပ်နိုင်တော့ဘူးလို့လင်တန်ကရှင်းပြပါတယ်။ Imperial College London ga Grantham yadiru pyaung le mu ne tabaw pawin chin san ya thana ga yadiru san ya thipan pinya shit tu phit de Dr. Friedrich Ricker Otto ga lo Nature Sustainability Journal ye tutitana siyin khan sa ma pawin khan chin ma shi be me di siyin khan sa ga thauk pya che ga lu da anagat twe ye chi chang khu lu shin pya ba de
What this report highlights is that the hotter it gets
ဒီအစီအကံစာမှာမိမောက်ထုတ်ပြထားတာကပိုပူလာတာနဲ့အမျှလူတွေကအန္တရာယ်ရှိတဲ့အခြေအနေမှာပိုနေလာရမယ်အပူတန်းကြောင့်လူတွေပိုသေဆုံးလာမယ်ဆိုတာပဲဒီတက်သမ9ဒီဂရီဆိုတဲ့ကိန်းဂဏန်းကိုထောက်ပြဖို့ကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်တယ်လက်ရှိမှာဖြစ်နေတဲ့စက်မှုခင့်မတိုင်ခင်ကအတွက်တက်သမ2ဒီဂရီပိုတဲ့အပူချိန်မှာလူတွေကများပြားသေဆုံးနေရလीလူတွေကလမ်းပေါ်သွားရင်းလာရင်သေဆုံ ပိုးခံစားရပြီးအိမ်မှာနေရင်သေဆုံးကြရတာဖြစ်လို့နောက်ပိုင်းဆင်းရဲပြုစုတော့မှသာတိလာရတယ်လို့ဆိုပါတယ်အပူလှိုင်းတွေဟာအတန်တိတ်လူသက်သမားတွေလို့ခေါ်ဖို့အကြောင်းပြချက်ကောင်းကောင်းရှိလာနေပြီလို့လဲဒေါက်တာအော်တိုကထောက်ပြသွားပါတယ
်ကဘာကြီးဘလောက်ထိပူနွေးလာတော့မလဲဆိုတဲ့အကြောင်းကိုကိုငိမ့်ငိမ့်ရေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့သိမကြခင်မှာသတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာနီးပညာနဲ့ပတ်သက်တဲ့ဒီမောင်းသူမဲ့ကားအကြောင်းကိုတင်ပြခြင်းပါတယ်အနာဂတ်မှာတွေ့ရမဲ့မောင်းသူမပါတဲ့ကားတွေအတွက်လမ်းသွားလမ်းလာတွေနဲ့အဆက်အသွယ်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဗြိတိန်နိုင်ငံနော့တင်ဟမ်တက္ကသိုလ်ကနေပြီးတော့သုတေသနပညာရှင်တွေက Ghost Driver လို့ခေါ်တဲ့ဒီဝိညာဉ်တွေကနေတက်ပြီးတော့မောင်းနေတဲ့ပုံစံမျိုးကားနည်းပညာတစ်တရက်ကိုစမ်းသပ်အသုံးပြုနေပါတယ်။ AP သတင်းတပုတ်ပေါ်အခြေခံပြီးဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။မောင်းသူမဲ့ကားရဲ့ခေါင်းပိုင်းမှာပုံနဲ့ဆန်လန်းတွေကိုထိုးပြမယ်ဆိုရင်လမ်းတော်လမ်းလာတွေဘက်ကဘလို့တုံ့ပြန်နိုင်လဲဆိုတော့ကို Nottingham တက္ကသိုလ်သုတေသနပညာရှင်တွေသိကြံကြပါလေ။ဒီလိုသိဖို့အတွက်ကားခေါင်းပိုင်းမှာချိန်ထားတဲ့ဖန်သားပြန်ပေါ်ဒီဇိုင်းအမျိုးမျိုးနဲ့စာရန်တွေပုံတွေကိုထိုးပြပြီးကျောင်းဝင်းထဲမှာရက်အတော်ကြာပတ်မောင်းပြီးလေ့လာခဲ့ကြပါတော့ကားကဘာလုပ်နေလဲဘာလုပ်တော့မလဲဆိုတော့မျက်စိပုံမျက်နှာပုံတွေနဲ့ပြတယ်ပြင်ခင်ဗျားကိုမြင်တယ်ဒါမှမဟုတ်သွားလို့ရတယ်ဆိုရဲစာရန်လေးတွေကိုပါထိုးပြီးလမ်းသွားလမ်းလာလို့သိအောင်အချက်ပေးပါလေကားပေါ်မှာလဲမောင်းတဲ့လူမပါဘူးဆိုတော့ပြတဲ့အနေနဲ့သူတေသနာအဖွဲ့ခေါင်းဆောင်ဒေးဗစ်လတ်ကကားမောင်းသမားနေရာမှာကားထိုင်ကုန်ပုံရုပ်ဖြတ်ထားပါလေလမ်းတော်လမ်းလာတွေကသူတို့ကားကိုမောင်းသူမဲ့ကားလို့ထင်မှသူတို့ရဲ့တုံ့ပြန်မှုတွေကိုလေ့လာဆန်းစစ်နိုင်တယ်လို့သူကပြောပါတယ
် There are obviously questions still to be asked about how we as humans would interact with these
လူတွေအနေနဲ့ဒီလိုရင်မျိုးနဲ့ဘယ်လိုပုံစံတုံ့ပြန်ဆက်ဆံမလဲဆိုတဲ့မေးခွန်းတွေကအခုအထိရှိနေပါသေးတယ်လူကိုယ်တိုင်မောင်းတဲ့ကားတွေစုကားသမားတွေပုံမူတည်ပြီးဘယ်လိုတုံ့ပြန်ရမယ်ဆိုတာအလုံးကသိပြီးသားပါမောင်းသူမပါတဲ့ကားတွေကတော့ပုံစံခွဲပါတယ်လူမပါတဲ့အတွက်မျက်လုံးချင်းစုံပြောဖို့တို့လက်ပြဖို့တို့ငါလမ်းဖြတ်ဖို့လုပ်နေတာမမြင်ဘူးလားဒါမှမဟုတ်ငါဖြတ်ကူးလို့ရပြီလားဆိုတာမျိုးမေးလို့မရပါဘူးအခုအဲ့ဒီမေးခွန်းမျိုးတွေကားကမေးနိုင်မလားဆိုတာသိအောင်လုပ်နေတာပါမကြခင်မှာပဲသိရတော့မယ်ထင်ပါတယ
် Ghost Driver လို့ခေါ်တဲ့ဝိညာဉ်ကားသမားနည်းပညာနဲ့စမ်းသပ်ရမှာ Nissan Leaf ရက်စက်ကားကိုအထူးလုံထားတဲ့ကားမောင်းသူထိုင်ကုန်တက်ထားပြီးသူကိုယ်တိုင်ထိုင်ကုန်ပုံစံတွေကိုဝင်ထိုင်ပြီးကားမောင်းဖို့အတွက်ခြိနဲ့လက်ကိုပဲထုတ်ထားတာဖြစ်ပါတယ်။နောက်အဖွဲ့သားသူကနောက်ခုံမှာထိုင်ပြီးကားရှေ့မှာတက်ထားတဲ့ဖန်သားပင်ကိုထိန်းချုပ်ရတာဖြစ်ပါတယ်။ဒီနည်းကို2016တုန်းကစတန်ဖို့တက္ကသိုလ်ကကနူးဖန်ပြီးခဲ့တာဖြစ်ပြီးဒါဟာဗြိတိန်မှာပထမဆုံးသုံးတာဖြစ်ကြောင်းလည်းဒေးဗစ်လတ်ကပြောပါတယ်။
It was built around my dimensions, I guess, to fit in as the driver. And this seat essentially sat.
ကမောင်းသူဘက်ကထိုင်ကုန်ကိုကျွန်တော်ကိုယ်လုံးနဲ့အန်ကိုက်အောင်လှုပ်ထားတာလေ။ဒီကုန်းကကျွန်တော်ကိုယ်အထက်ပိုင်းတစ်ခုလုံးကိုဖုံးနေပြီးလက်ကတော့ကားလက်ကင်ကိုလွတ်လွတ်လပ်လပ်ထိန်းပေးနိုင်ပါတယ်။ရှေ့ကိုကောင်းကောင်းမြင်ရသလို lever နဲ့ brake ကိုခြေနဲ့ထိန်းနိုင်ပါတယ
်။ရက်တော်ကြာလေ့လာရမှာလူပေါင်း920နဲ့ဒီကားကဆက်ဆံခဲ့ရတာပါ။လမ်းဖြတ်သွားသူတိုင်းကကားရှင်မှန်သားပင်မှာပေါ်လာတာလို့သဘောကျပြီးတချို့ဆိုကျေးဇူးတင်ကြောင်းလက်ပြသွားတယ်လို့ပြောပါတယ
် What was clear from the methods of analysis which included both video analysis and also questionnaire we asked people's opinion
ဒီကားအတွက်လူတွေရဲ့အမြင်ကိုသိရဖို့စာစစ်ချက်ကောက်ကြည့်တဲ့အခါကားရှင်မှန်သားပင်ပေါ်မှာပေါ်လာတဲ့သတင်းစကားတွေကိုလူတွေကတကယ်ပဲလက်ခံကြတာတွေ့ရပါတယ်သူတို့လမ်းဖြတ်ကူးဖို့မကူးဖို့ဆုံးဖြတ်ချက်အပြင်တခြားသူတို့ဘာလုပ်ရမယ်ဆိုတာနားလည်သဘောပေါက်မှုရှိတယ်လို့ရှင်းလင်းပြတ်သားမှုလည်းရှိပါတယ
်။သူတို့ဖွဲ့ဟာစက်ဘင်းသမားတွေ၊ Yes Scooter စီးသူတွေအပါအဝင်လမ်းတွေပေါ်မှာဖြတ်သွားတဲ့သူတွေကိုမောင်းသူမဲ့ကားပေါ်မှာဘယ်လိုတုံ့ပြန်လဲဆိုတာကိုဆက်ပြီးလေ့လာကြမှာလည်းဖြစ်ပါတယ်။
မောင်းသူမဲ့ကားတွေဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးဘီဒီနေငါမှာဘလို့စမ်းသပ်နေတယ်လဲဆိုတဲ့အကြောင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲကျွန်တော်တို့အမျိုးသမီးကန္တာတုတဆိုရင်အမေရိကန်တခွင်တိတ်ပိုင်တဲ့နည်းပညာကန္တာတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်6နာရီခွဲနေပါရှိပါပြီ။VOA အမေရိကန်တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440 51အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်ရေရှားပါတဲ့ကြံစည်နေရတယ်ကျွန်တော်တို့အဖွဲ့ရလည်းပဲတော်ဝနိုင်ငံတရံတရားလိုက်ပြီးတော့ဦးစီရင်တူတာဒီရေရှားပါတဲ့ကြံစည်ဖြစ်ခြင်းနဲ့အစ်စ်မှန်မဟုတ်ဘူးဒီကကြံစည်ကကြားလာတဲ့မိုးရေတွေကို
တောက်ရေနဲ့ဒီသုံးရေတွေရရှိရေအတွက်ဘယ်လိုမျိုးရေကိုစီမံရမလဲဆိုတဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးလှည့်ကြတာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်သိမကြခင်နှစ်တွေတုန်းက Me Too လှုပ်ရှားမှုလို့ကမ္ဘာတဝန်းအမျိုးသမီးအရေးတောင်းဆိုကြတဲ့လှုပ်ရှားမှုတွေအားကောင်းခဲ့ပေမဲ့အမျိုးသမီးဖြစ်ရတာကြောင့်နေရာမပေးချင်တာခွဲခြားဆက်ဆံခံရတာတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းပြောင်းလဲမလာခဲ့ဘူးလို့ကုလသမဂ္ဂလေ့လာချက်တခုကဖော်ပြပါတယ်။ကြားမှအခြေခံတဲ့ခွဲခြားဆက်ဆံမှုတွေဟာနည်းနည်းဆိုင်ဆိုင်အမြင့်တွယ်နေတာကြောင့်ဒါကိုတိုက်ဖြတ်ဖို့နောက်ထပ်နှစ်အတော်ကြာအချိန်ယူရအောင်မယ်လို့လည်းလူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပါတယ်။မြန်မာနိုင်ငံမှာရောဘယ်လိုရှိပါသလဲဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးကတင်ဆက်ထားပါတယ်ခင်ဗျာ
ကမ္ဘာ့အမျိုးသမီးခွင့်ရတောင်းဆိုလှုပ်ရှားမှုတွေပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့ယူဆတွေသတ်မှတ်ချက်တွေတန်ဖိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇူလ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှာဖော်ပြထားတာပါ။နိုင်ငံရေးဥဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေ69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူအခွင့်အရေးရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေ28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရသင့်တယ်လို့ယူဆသူကကမ္ဘာလူဦးရေတဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီဝါရေးဥဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ချောင်းတွေဟာအမျိုးသားတွေအတွက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုလိုလားတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမာရင်သာမကပဲအမျိုးသမီးတွေအပါအဝင်လူမှုတိုင်းဝိုင်းတစ်ခုလုံးမှာနက်နဲရှိုင်းရှိုင်းအမြင့်တွေနေတာဖြစ်တယ်လို့ကုလသမဂ္ဂအစင်ခန်းစာကထောက်ပြထားတာပါ။ကမ္ဘာတဝန်းမှာရှိတဲ့လူတွေရဲ့ယူဆတန်ဖိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်ဖိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်လက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းချားမအခြေခံဗတ်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်။ဒီလိုအမြင့်တွင်နေတဲ့ဗတ်လိုက်ယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အာရှနိုင်ငံတွေထဲမှာတောင်မကကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးရာထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီများရေးဝန်ကြီးစီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない。9割の人が生理もない、妊娠もしない。
アウトドアマアミョドミルットドアイエトゥテサヤガイノウナオムシバウ。コダタマコヤガイノウメシバレ。ジャネ90ヤガイノウガヤディトゥイマラレドゥリ、コウェイマサオヤレドゥリ、クレノマタヤレドゥリバ。
အသက်21နှစ်အရွယ်အီရန်နိုင်ငံကဂီတပညာရှင်အမျိုးသမီးငယ်အိုမာအယ်အန်နီကတော့မင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိတ်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါဗျ
။ My akbar tahdiyat illi da awajha ka'azifa انه
kida duriya tikhat tu tiao a ni ne jama atwa aji ma song sain khaw mu ga amyo thami tiao kida duriya tikhat da go atai wine de ga lu mya su ga lat ma khan na ba dilo lat ma khan ne a che ni a pyin iraq ma nai ngai ye si bwa ye long chong ye a che ni ma ti ngai mu re chaung kida pinya shin tiao a phi yat ti bo imatan khat khe ba de da ba mai myo lin chan ne san na re ga lo shi ni se ba
နိုင်ငံရေးစီးပွားရေးလူမှုရေးအမှုပညာနယ်ပယ်ကဏ္ဍစုံမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရပြီးမခံရတာတွေကတော့အခုပြောသွားတဲ့အီရန်နဲ့ဂျပန်ကအမျိုးသမီးတွေတင်ကြုံရတာမဟုတ်ပါဘူးအမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်တယ်ဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူ့ဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့ထွေးခေါ်ရေးစာမှုတွေခွဲခြားဆက်ဆံမှုတွေဟာနေရာဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူအဆတွေလူမှုအတိုင်းအဝိုင်းအတွင်းမှာဘယ်လောက်ထိနှက်နှက်ဆိုင်ဆိုင်ရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေမှုနမ်မိုးကတော့အခုလိုပြောပါတယ
်ခွဲခြားဆက်ဆံခြင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်အဓိကကအခုဒီနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ချင်းလဲသူတစ်ဖြစ်တည်းအမျိုးသမီးဖြစ်ချင်းမျိုးသားဖြစ်ချင်းအပေါ်မှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပါတော့သူတစ်ဖြစ်တည်းယုံကြည်မှုတွေဓလေ့တွေယဉ်ဟိုယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုရင်တော့ဘယ်လိုပဲဖြစ်ရမယ်အမျိုးသားဆိုရင်တော့ဘယ်လိုဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှစ်ပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေဒီခွဲခြားဆက်ဆံတာတွေကြာလာလေကြာလာလေကြာလာလေခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်ထဲကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖြစ်နေတာတွေကခွဲခြားဆက်ဆံတာဖြစ်နေတာလို့မမြင်ပဲနဲ့ဒါတွေကဟိုဒီမှာရိုးကြလိုမျိုးပဲအမျိုးသမီးစိတ်အဲ့လိုဖြစ်မယ်အမျိုးသားစိတ်အဲ့လိုမျိုးဖြစ်မယ်ဆိုတဲ့အစင်းထိတော်မှာကျွန်မတို့လူထုတွေထဲမှာအဲ့လိုအဲ့လိုထိတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မတို့အဲ့လိုပဲဒီကပ္ပနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ဖြစ်နေခွဲခြားဆက်ဆံမှုကတော့ခံနေရသေးတယ်ပေါ့နော်
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူ့ခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝိုင်းအတွင်းမှာကိုပဲတွင်တွင်ကျယ်ကျယ်ဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မိုးကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကျယ်ကျယ်လောင်လောင်ပေါ်ထွက်လာခဲ့တဲ့အချိန်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါတယ်။
ပြီးခဲ့တဲ့ဆယ်စုနှစ်မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်တို့ကဒီနေရာမှာပဲဖြစ်ဖြစ်အမျိုးသမီးတွေကခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖီယာချာမတဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်။အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်။အမျိုးသမီးတွေတကယ်ကိုတိတ်ပဲပြေးဝတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်တို့ဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တယ်တွန်းတွန်းတိုင်းလှုပ်ခဲ့ရမယ်။ဒီလွန်ခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုအခြေခံဒီဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်တို့နိုင်ငံကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ကြာမတန်းတူရေးလို့ပြောတဲ့အခါအမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးအမျိုးသမီး30ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့အခါကျွန်တော်တို့ပြောလာတယ်နေပေါင်း20လောက်ရှိပြီဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲနေရာကိုပဲကြည့်ကြည့်ဒီဘယ်မှာပဲကြည့်ကြည့်ဘယ် process ကိုပဲကြည့်ကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ကြည့်ဒီအမျိုးသမီးရဲ့30ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့အကောလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုဒီအမျိုးသမီးတွေဒီဟိုအရေးရှိရင်တက်လာပါလားအမျိုးသမီးတွေရေရှင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မိုးမိုးကပြောပါတယ်
ကျွန်တော်တို့ကခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုလို့ရှိရင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဝါစာအတွေ့အခေါ်တွေပေါ့အဲ့ဒီဟာတွေကကျွန်တော်တို့တွေကဘလောက်ပဲဒီဘလောက်ပဲမူဝါဒတွေဘလောက်ပဲပြဌာန်းမူဝါဒတွေဘလောက်ပဲပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျွန်တော်ကမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆံမှုပါပြောက်ဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်သူတပြည့်လူလို့ပြောတဲ့အခါမှာဆိုလို့ရှိရင်တကယ်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူကြီးတွေပါဝင်တကယ်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပြောင်းဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံးကနေလေကြကြပြန်ပြန်နဲ့လှုပ်ဆောင်ဖို့လို့ဒီလိုမျိုးတစ်ဖက်မှာကလည်းမူဝါဒအပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက် ခွဲခြားဆက်ဆံမှုဖြစ်စေဖြစ်စေတဲ့ဘလို့မူဝါဒတွေကိုတော့မပြတ်ထမ်းမပြတ်ထမ်းရဘူးခွဲခြားဆက်ဆံမှုလုံဆောင်တယ်ဆိုလို့ကျွန်တော်ဖြစ်ဘလို့မျိုးပြစ်ပေးမယ်ဆိုတဲ့ဟာမျိုးတွေတတိကျလုံဆောင်ဖို့လိုတယ်ကျမတို့နိုင်ငံဘလို့မျိုးဆိုလို့ရှိရင် mindset လို့ရဲ့ mindset ကိုကျမတို့ကပြောင်းလဲဖို့က10ဆိုနေမကအောင်နေ့20လုပ်လဲတော်တော်ကြီးကိုဒါအကုန်လုံးပြောင်းလဲမယ်လို့ပြောလို့မရနေတဲ့အနေအထားဖြစ်တယ်အရန်ကြီးကိုကမြင့်တွယ်နေပြီပေါ့နော်တော်တော်ကြီးကိုမြင့်တွယ်နေတော်တော်ကြီးအားကောင်းနေပေါ့ဆိုတော့ပုံစံမျိုးစုံပဲဒီတို့ရဲ့ mindset တွေကဒီယဉ်ကျေးမှုအနေမှာထည့်ပေးလိုက်တဲ့ mindset ဘာသာရေးအနေမှာတစ်ဖက်ထည့်ပေးလိုက်တဲ့ mindset လူပေါင်းဝန်းကျင်အနေမှာနေတဲ့ပေါင်းဝန်းကျင်ပုံမှာမူတည်ပြီးတော့ထည့်ပေးလိုက်တဲ့ mindset တွေကဒီစိတ်တွေကအရန်ကိုအရန်ကောင်းနေတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့ခါကျတော့အဲ့ဒီဟာပြောင်းလဲဖို့လေကျွန်တော်တို့ကစူနစ်ဟိုဒီနစ်ပေါင်းများစွာနဲ့လှုပ်ဆောင်ဖို့လိုတယ
်မြန်မာနိုင်ငံမဆိုထားတဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အမျိုးသမီးတွေဟာအစိုးရတွင်လွှတ်တော်တွင်အပါအဝင်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာကိုယ်စားပြုပါဝင်ခွင့်လုံလုံလောက်လောက်မရကြသေးပါဘူးဒီလိုမျိုးသမီးတွေကိုယ်စားပြုပါဝင်မှုအပြည့်အဝမရှိဘဲနဲ့တော့လက်ရှိကမ္ဘာနိုင်ငံကြီးတွေကျင့်သုံးနေတဲ့ဒီမိုကရေစီဆိုတာဟာလည်းအမျိုးသမီးတွေမပါတဲ့ဒီမိုကရေစီပြည့်ဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မင်းကိုထုတ်เสียဖြစ်နေလိမ့်မယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ပြပါရှင
်မခင်ပြတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကြတာကတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့သယ်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ရှင်အထူးဖြစ်လာသူမြန်မာဒုက္ခသည်ကိုလိုရာဒိုအချင်းထောင်ရေဒီယိုအကြောင်းကိုအောင်စူးစီးတင်ပြထားပါတယ်ဗျာ
ကိုမင်းခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်အဖြစ်ရောက်ရှိလာတာပါ။ရောက်ကစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ
်။ဘယ်မှာဒီမှာပြောလို့ပါဗျာ။ဒီ American Dream ပါဗျာ။ကိုကြားနှစ်တက်ကိုလောက်ရင်နာကိုဝင်ဝင်လဲရမှာဆိုတော့အကြောင်းတခြားအလုံးကလည်းအလုပ်ကြည့်တာအဆင်မပြေဘူးကာမောင်းတဲ့အလုပ်ကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစလုံးမှဆိုတော့လုပ်ဖြစ်တာဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကာမောင်းအလုပ်ကကိုမောင်းအလုပ်မှပြောတာတခြားအလုပ်တွေစလုံးချင်းကာမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းဝင်တွင်အတွေ့အကြုံတွေကိုအချင်းချင်းပြည်ပြောဆိုလို့ရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလုပ်သက်ရင်းအိန္ဒိယယာဉ်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုပါကကုမ္ပဏီစားထောင်မှာဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကိုမင်းတွက်နိုင်အဲကုမ္ပဏီကားမောင်းတော်တော်များများမင်းလို့ရှိရင်မတွက်နိုင်ကြဘူးလေ။ဒါမှမင်းကရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရနဲ့ရှင်းပြရှင်းပြတော့အာမင်experience ရအောင်လို့ပြီးလို့ရှင်းမင်းကာမောင်းလောကမှာအာဘယ်တော့မှတွေ့တဲ့လူတွေမှာစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှင်းတရက်ကြမယ်ကို company ကိုထောင်လို့ရှင်းငိုသားတောင်းမြန်မာပါ
တရက်ကိုဖြန်းမြ9နာရီလောက်ကာမောင်းခဲ့ပြီးနောက်လင်းနှစ်အကြာ2018ခုနှစ်မှာခန့်သေယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုယ်တိုင်ကားမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆောင်ရွက်စာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရတယ်။ကို့ကုမ္ပဏီကကားတွေကိုလည်း BNR ကင်းအောင်နည်းပညာသုံးပြီးတော့အဆောင်ကြည့်သတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရတယ
်။ driver ကလီဘာနေကဘလောက်ကျန်လဲ။brain ညက်ကဘလောက်ကျန်လဲ။ဒီစီစားနှုန်းကစကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်ဖို့တော့ရပါတော့เนาะဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအကွေကွေတာကြမ်းလားအကွေကွေတာကြမ်းတယ်ဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြီးစံစာရောရှိတယ်ကြီးစံစာဆိုအကွေလို့ချင်းကားဘလောက်ရင်းလဲပေါ့เนาะရင်းလို့ချင်းအဲ့ဒီကောင်အောင်အဆကျွန်တော်email လာတာ
ဖိုအီမျိုးကကိုတင်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသေးရေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ်
ကျွန်တော်ဟိုပထမဦးဆုံးကာသမာပေါ်ကရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့ တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
။ဗရိကန်ပြည်တော်စုမှာကိုဗစ်ကာလပြီးဆုံးတာနီးတယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါ။ဒါကြောင့်ကားပေါင်းတင်တန်းတွေမှာဆိုရင်လည်းအချိန်ပြည့်တင်ကြားပေးနေရပါတယ်။တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါ။ဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုပါရစ
ေ။ဒီအရန်တရတဲ့အချိန်မှာလည်းမောင်းရတယ်။အာကျွန်တော်အရန်ကြတဲ့အချိန်မိုးတိတိမဲ့ရွာတဲ့အချိန်မှာလည်းမောင်းရတယ်။ဆိုတော့အန်နေများတယ်။လမ်းမှာလည်းအက်ဆီဒန့်ဖြစ်လာတယ်အချိန်မီ။ဆိုတော့အန်နေအရန်များတော့လုပ်ပါ။အာအဲ့လိုတောင်မလို့ပတ်စံတစ်ခုအဲ့တော့မလုပ်စေချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအာအရင်ကတိုင်မယ်ဆိုနေပြီးမှအားလုံးကနေပြီးတော့ထောက်ထောက်ပံ့ပေးတယ်ဆိုမှလို့ဖို့အာတင်ပါတယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင်ထရက်ကား9စီးအထိပိုင်ဆိုင်ထားပြီးဖြစ်ပြီးကုမ္ပဏီရန်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုရတယ်တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင်ထရက်ကားတွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရတယ
်။အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း900ရန်အောင်ကကုန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာ။အဲ့ဒါတောင်မလို့အများအန်းစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကားမောင်းသမားတွေလိုအပ်တယ်။ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပါ။
ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတည်ထက်ပူပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကမှာကော်လိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ာ video အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ video အစီအစဉ်မှာသတင်း၊ကြေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမေးမြန်းတဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမေးမြန်းတဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay Rego view မဆိုင်တော့ပဲမူရစေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ
်။
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
။ရေဒီယိုစီစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့မီဒီယာအကြံပေး Ryan Konaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်တာလို့ဆိုပါရယ်။
You know, over 90% of
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပ
ါထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါဟိုရုံးကတော့အတင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
ကိုအောင်တင်ဆက်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာအခုတခါတော့ဒီမြမရေးအရင်အမြင့်ထိမ့်သိမ့်ရေးအကြောင်းနဲ့ပတ်သက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါတောက်သုံးရေးပြဿနာအပြင်ရေကြီးရေရှမ်းပြဿနာပါကြုံရလေးရှိတဲ့မြန်မာနိုင်ငံမှာရေအရင်အမြင့်ကိုစနစ်တကျစုဆောင်းပြီးတော့ထိမ့်သိမ့်ဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံလောက်ရေအရင်အမြင့်မရှိတဲ့စင်ကာပူနိုင်ငံရဲ့ရေအရင်အမြင့်ဆိုင်ရာကျွမ်းကျင်သူအင်ဂျင်နီယာဦးအိမ်ငင်းကပြောပါတယ်တော်ခင်မျိုးသက်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ဗျာ
မြန်မာနိုင်ငံကရေစင်ကာပူလိုမရှားပါဘူးဆရာ
ကျုပ်ယူရေးဆောင်ကံတို့ဘာလို့ကဖြန့်ဝေပေးနေတဲ့ရှိရေပေါ့နော်တောက်နေပါလေဆရာဆိုတော့မြန်မာနိုင်ငံမှာရေးစနစ်ကိုရောဘာတွေထပ်ပြီးတော့ဖြည့်ဖို့လိုပါလေဆရာဆရာအမြင်ပြောပြပေ
းဟုတ်ကဲ့ကျန်တဲ့နာကျွန်တော်ဆရာလွယ်လွယ်ရတဲ့အခါကျတော့လွယ်လွယ်လေးပဲသုံးပြကြအဲ့ဒီကအဓိကပြဿနာဒီမှာအဓိကတတော်တွေမရှိတော့တာတတော်တွေမရှိတဲ့အခါကျတော့ရေကိုမထင်းရေတွေမထင်းနိုင်တော့တဲ့အခါကျတော့မိုးလဲတားရွာလိုက်တော့အဲ့ဒီရေတွေပြီးမြေထဲကိုတိုက်စီးလာပါလေသူကရေကဒီတိုင်းစီးလာမှာသူစီးတဲ့အချိန်မှာပါရှိနေတဲ့မြေကြီးအပေါ်လွှာတွေကိုအကုန်လုံးတင်ချလာတယ်နောက်ပြီးတော့အမုံမတ်တွေအကုန်လုံးတင်လာတယ်ဆိုတဲ့အခါကျတော့မြေထဲကိုအဲ့ဒီပစ္စည်းတွေရောက်သွားတယ်အဲ့ဒီပစ္စည်းတွေကရေထဲပို့ပြီးတော့လေးတဲ့အခါကျတော့ရေစီးသွားတဲ့အခါမှာအဲ့ဒီပစ္စည်းတွေကအောက်မှာအနေထိုင်ကြီးကျန်ခဲ့တယ်ဆိုတော့ချောင်းနဲ့မြောင်းတွေညစ်တွေပေါ်တဲ့ကြံစာဖြစ်လာနောက်တစ်ခုကသူကတစ်ပင်တွေမရှိတော့တဲ့အခါကျတော့မိုးရေတွေကမြေထဲကိုတိုက်ရိုက်ဒလောစီးလာတယ်ဆိုတော့အဲ့ဒီရေတွေကိုဘာမှဆယ်သားလို့ဘာလို့မလုပ်တဲ့အခါကျတော့ဒီတွေကပင်လယ်ကိုတခါတည်းစီးဝင်သွားတယ်ရေကမြေထဲမှာရှိနေတယ်မတွန်းလို့ရပင်လယ်ဘက်ကိုရောက်သွားပြီဆိုတာနဲ့လုံးဝသုံးလို့မရတော့ဆိုတော့ဒါအလားတူဆုံးရှုံးသွားတယ်ဒါကြလို့သာအဲ့ဒီရေတွေကိုတစ်ခုနဲ့ထိမ့်ပြီးတော့ဥမာဆွေးကြပါဆို10လူဟာမျိုးနဲ့ရေထိမ့်ထားမယ်နောက်ပြီးတော့အဲ့ရေရှမ်းတဲ့ပြဿနာတွေမှာရေတွေကိုမြေထဲကိုမရောက်လာအောင်ဂျားထဲမှာဒါကြလို့ရေကန်တွေလုပ်ပေးထားမယ်စပြီးအဲ့လိုလုပ်မယ်ဆိုလို့ရှိရင်ရေရှမ်းတဲ့ပြဿနာကိုလည်းပဲပြင်ရှင်းနိုင်တယ်နောက်ပြီးတော့အဲ့မိုးရေတွေကအလားတပင်လယ်ထဲကိုစီးဝင်ဆုံးရှုံးသွားတော့ကိုယ်ဖက်နဲ့အဲ့ဒီသာဂန်လူတွေရဲ့ရေရှက်ပေါင်းကိုပြဿနာကိုလည်းပဲပြင်ရှင်းမိသားတခါလေးဖြစ်သွားပါအဲ့မဲ့ပြီးကြတဲ့ကျွန်တော်တို့ knowledge sharing လို့တော့အစိုးရဌာနကကျွန်တော်ကြီးကြီးပိုင်းရရှိတယောက်ပါပြောပါကျွန်တော်စီမှာအဲ့လိုမလုပ်သေးပါဘူးကျွန်တော်ရေရှားပါတဲ့ပြဿနာတွေကြုံတွေ့နေရတာပြောတယ်ကျွန်တော်အဖွဲ့ရလည်းပဲဒီမှာတော်နိုင်ငံတဏ္ဍာရားလိုက်ပြီးတော့ဥပဒေတွေတူပြတာရှိပါတယ်ဥပဒေတွေတူတာဒီရေရှားပါတဲ့ပြဿနာဖြစ်ခြင်းနဲ့အစ်စ်မှန်မဟုတ်ဘူးဒါပေမဲ့မရှိလို့လုပ်ရတာဒါကပြဿနာကကြားလာတဲ့မိုးရေတွေကိုကျွန်တော်ပြန်ပြီးတော့တုံ့နိုင်လို့ရှိရင်တော့ကိုအကျိုးများတယ်ဒီတိုင်းရဲမှာစီးပြီးတော့ပင်လယ်ထဲရောက်သွားတဲ့ဆောင်လို့ရှိတယ်။ဒါမှမဟုတ်အဲ့ဒါဆိုရင်ရေရှမ်းတဲ့ပြဿနာလို့လည်းတခါလေသိမိသားဖြစ်ပါမယ်။နောက်ပြီးတော့အဲ့ဒီရေတွေကိုဘယ်လိုစနစ်ရပြန်ပြီးတော့သုံးမလဲ။တပည့်လူငန်းတွေမှာနောက်ပြီးတော့တောက်ရေသုံးဝင်ဖြစ်နေသုံးတဲ့နေရာမှာကျွန်တော်တငယ်ချင်းတွေကအဲ့ဒီရေရရှိရေးစနစ်ကိုင်းတွေမှာကျွန်တော်နဲ့အကြောင်းတူတက်ခဲ့တဲ့တငယ်ချင်းတွေလုံနေပြီရှိပါတယ်။တကယ်ကိုသူတို့ခဲရင်လုံးကြတာ။အဲ့ဒီရေရဖို့အတွက်တော်ရီတော်ရီဘက်မှာကျော်ရီဘက်မှာလိုက်ပြီးတော့လုံးကြတယ်။မချစ်ပြီလေဆိုစပြီးအဲ့လိုတဲ့ခါမှာသူတို့အခက်အခဲကြုံကြရတယ်အများကြီးပဲအခက်ရတာကျွန်တော်တို့ကောင်းရကြရတဲ့မူရည်တွေကိုဒီတိုင်းအလကားရတဲ့မူရည်တွေကိုတင်းရထိမ့်သိမ့်ပြီးလုပ်နိုင်မယ်ဆိုလို့ရှိရင်ဒါအင်ဂျင်နီယာရဲ့လုပ်ငန်းပါဒါနဲ့အင်ဂျင်နီယာလုပ်ငန်းဆိုရင်လုပ်ချင်တဲ့ထားပြီးလုပ်လို့မရအောင်သူတို့မှပိုက်ဆံတွေလုပ်မယ် project တွေလုပ်ရမယ်စသဖြင့်ဒါကတကယ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရှင်းပြီးစဉ်းစားမှတ်သားဖြစ်ပါတယ်သူတို့ဒီတိုင်းပြစ်ထားကြတာတော်တော်ကိုအဆင်ပြေတယ်တော့တော့မိုးရေရွာလာတယ်ဒီတောင်ရှန်နေလူတွေဒုက္ခတွေရောက်ကြတယ်ဒုက္ခရောက်ပြီဆိုတော့မှတော့ပြီးတော့ကဲပေါင်းကုပေါင်းလှုပ်တယ်ဒါပြီးဘလို့မှမဖြစ်တဲ့ကိစ္စရေရှမ်းတဲ့ပြတ်တာဘလို့ရှင်းလို့ဆိုတော့ဘလို့မှအခုထိမစဉ်းစားကြသေးဘူးနောက်ပြီးတော့အဲ့ရှန်လာတဲ့ရေတွေပြီးညောင်းနေတဲ့ချောင်းနေတဲ့အနေနဲ့ညစ်နေတဲ့အနေနဲ့ပင်လဲတဲ့ကိုဒီတိုင်းဆင့်ပလိုက်ရတယ်အဲ့ရေတွေကိုငါတို့ပန်တော့မယ်ဆိုတာလည်းဘလို့မှမစဉ်းစားကြအောင်အားငါတို့မှရေတွေအများကြီးရှိနေတယ်ဆိုပြီးတော့အဲ့ဒီလိုအဓိကပြတ်တာကသူတို့ရဲ့အတွေ့အကြုံတွေပြုပြင်ကြောင်းလက်ပြဖို့ပါဟုတ်ကဲ့ဟုတ်ကဲ
့ပါဆရာဆိုတော့မြန်မာနိုင်ငံကဒီရေရှမ်းတဲ့ပြဿနာကိုရှင်းဖို့အဓိကလိုအပ်ချက်ကိုပြောပြပေးပါရှင်
။ဟုတ်ကဲ့အဲ့ဒါကလူတွေလည်းပြောလို့မရဘူး။နိုင်ငံတကာကြွမ်းကျင်တဲ့လူတွေကိုခေါ်ပြီးတော့ဒီဒေသမှာမိုးအချိန်လက်မဘယ်လောက်ရှိသလဲ။ဒီနေရာကိုစီးပြီးတော့ဝင်လာမဲ့ညီအေရီးယားဘယ်လောက်ရှိလဲ။နောက်မိုးအများဆုံးရွာတဲ့အချိန်မှာဒီနေရာကိုရေတုတွေဘယ်လောက်ဒီစီးဝင်လာတယ်လဲ။အဲ့တော့အဲ့ဒီရေတွေကိုဘယ်နေရာမှာဘယ်လိုလှောင်မလဲပေါ့အဓိကအဖြစ်။နောက်အရေးကြီးတာကသစ်ပင်အရေးကြီးပါတယ်။ဒီမြေရှိသေးကလာပလုံဒီရီကိုဘလို့မထင်းနေမှာမဟုတ်အခုတောင်ကုန်းဖြစ်နေတဲ့နေရာတွေကိုအကုန်လုံးတစ်ပင်တွေပြန်ပြီးတော့စိုက်ကြမယ်တစ်ပင်ပြန်ပြီးတော့စိုက်လို့ရှိရင်အဲ့တစ်ပင်တွေကြီးရေကိုထင်းထားလိုက်တဲ့အခါကျတော့ရေကမြေထဲကိုသွားမယ်အစားမြေကြီးတွေကိုစိတ်ဝင်သွားတယ်အဲ့တော့ကျွန်တော်တို့မြေအောက်ရေလည်းပဲထင်းထင်းကြီးကဖြစ်သွားအခုကကျွန်တော်တို့ကဦးစီတဲ့နေသာတူးနေတဲ့မြေအောက်ရေကိုဘလို့မထင်းရအောင်မြေအောက်ရေကဒီတိုင်းမကုန်မခန့်နိုင်ရှိမှာမဟုတ်မြေအောက်ရေကကုန်ခန့်နိုင်တဲ့ပုံမှန်တော့မရှိပါဘူးအဲ့ကြောင့်အဓိကကတော့ဒီတစ်ပင်တွေပြန်ပြီးတော့တိုက်ပြီးဖို့ဗရာအရေးကြီးပါတယ်ယူသိမှုတဲ့ဟုတ် အဲ့တော့ရေရှမ်းပြီးတော့လည်းအဲ့ထင်းသိမ်းပြီးတော့ဖြစ်သွားတယ်မှာဒီ
ဟုတ်ကဲ့ပါဆရာမြန်မာနိုင်ငံမှာလုံနေတာရေကိုတန်ဖိုးထားဖို့ပေါ့နော
်ဟုတ်ကဲ့အဓိကသူတို့ရေကိုတန်ဖိုးထားဖို့အခုကလူတွေကရေကိုတန်ဖိုးမထားဘူးလွယ်လွယ်ရပြီးတော့လွယ်လွယ်သွင်းပစ်တယ်လက်ရှိရှိပြီးသားအရင်မြစ်တွေတော့မှသူတို့ကတန်ဖိုးမထားဘူးနဲ့ဖြည့်ဆည်းဖြစ်တာတော်တော်လေးဝမ်းနည်းစရာကောင်းတယ်ဥပမာအဖြစ်အင်္ဂလိပ်ပေါ့အင်္ဂလိပ်ဆိုလို့ရှိရင်နောက်ကြလို့ရှိရင်ကားဖြတ်မောင်းတော့ဒီလိုမတော့ဘူးအဲ့ချင်းလေးကြီးရောက်လာတော့ရန်ကုန်မှာကိုပဲရင်တော့အင်္ဂလိပ်တွေလက်ဆက်တော့မှာအင်းရကန်ရီကိုကံမီးရရီကိုသူတို့တုံးရတယ်အခုမတော့ဆိုးတဲ့အချိန်လေးလဲဆိုတော့အဲ့ဒီကံကိုဖို့ပြီးတော့ဟိုတယ်ကြီးဆောက်တယ်တော်တော်ကိုမိုက်တယ်လူတွေလက်ရှိကံကိုထိမ့်သိမ်းမထားနိုင်တဲ့ကံကိုဖြည့်ဆည်းပြတယ်မန္တကယ်ဆိုလို့ရှိရင်ဒီကံကိုပေးချာချာအောက်ဘက်ကညွန်လေးကိုဆဲမယ်ဒီကံမင်းမှာတောင်းတာနေခြင်းဆိုဖြစ်အောင်ပန်းလေးတွေသစ်ပင်လေးတွေနောက်ပြီးတော့အကောင်ပလောင်လေးတွေသင်ကိုအဲ့လိုသူတို့တဏ္ဍာန်လုံးမှာအကောင်ပလောင်လေးပါရှိအောင်သူအဲ့ဒါလေဒီဆက်ဆက်နေဒီတော့ပေါင်းနေတဲ့လိပ်ပြာလေးတို့တက်ကလေးတို့အဲ့ဒီကောင်းလေးဒါအလကားဖြစ်နေတာမဟုတ်ဘူးဒီတော့ပေါင်းနေထင်းသေးတဲ့နေရာမှာအဲ့ဒီအကောင်ပလောင်လေးနဲ့ရှိနေဖို့အတွက်လည်းမတိုင်ရေးကြီးတယ်ဆိုတော့အဲ့ဒီအကောင်လေးတွေနေခြင်းဆိုဖြစ်အောင်ပေါင်းနေလို့ဆန်းပြီးပေးထားတယ်နောက်ပြီးတော့လူတွေအတွက်လည်းစိမ့်ဆူဆူနဲ့လှလှပပရေရနန်းစောနေတာမဟုတ်ဘဲနဲ့ရေလည်းအများအားတန်းနေတော့နောက်ပြီးတော့ဒီရေကြီးအဲ့ဒီရေကနေပြီးတော့ချေပေါ်ပေါ်တဲ့ရေကန်တစ်ခုမဖြစ်လာအောင်အများကြီးပါတကယ်ပြောရမလို့ရှိတယ်တော့လောဆယ်လက်ရှိရှိနေတဲ့အရေးမျိုးကိုတော့တို့ကသေချာမထိန်းထားနိုင်ဘူးနဲ့တောင်းဖို့မထားပါဘူးတောင်းဖို့ထားလို့လည်းအဲ့လိုလုပ်ချင်တိုင်းလုပ်နေကြတယ်ဟုတ်ကဲ့အမှန်တန်အရေးကြီးပါတယ
်ဦးအင်းကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
တော်ရင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဗီဒီယိုကထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်ကျွန်တော်တို့စီကိုမိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်နေလမ်းရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာအမေရိကန်နဲ့အိန္ဒိယနည်းပညာအမှုဆောင်အရာရှိတွေနဲ့ဝါရှင်တန် DC မှာတွေ့ဆုံပြီးကာကွယ်ရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်ရဲ့စိန်ခေါ်မှုတွေရင်ဆိုင်ရေးအတွက်သဘောတူညီခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာတောက်ကြနေ့မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာဒုသမ္မတကမ်မလာဟဲရစ်နဲ့နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ပါရီကထိပ်သီးညီလာခံမှာချမ်းသာတဲ့နိုင်ငံတွေကဥရုယာဒီပြောင်းလဲမှုအတွက်ဂရုပြုထားတဲ့အတိုင်းဒေါ်လာဘီလီယံ100အထောက်အကူပေးဖို့အတွက်သဘောတူနိုင်ခဲ့ကြတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေမှာပြောကြားခဲ့ပါတယ်ဒီကူညီငွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဇီဝမျိုးစိတ်မျိုးကွဲစုံနဲ့တက်တော့ကာဝေးရေးအတွက်ရန်ပုံငွေဖြစ်ထားရှိမှာလည်းဖြစ်ပါတယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်စီးပွားရေးအကြံပေးဖြစ်တဲ့ရှောင်းတန်နာဟာအမေရိကန်အထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell နဲ့ဗုဒ္ဓဖူးနေမှာတွေ့ဆုံပါတယ်။တွေ့ဆုံရမှာဒေါန်ဆန်းစုကြည်အမှားစကားပါခွင့်ရခဲ့တယ်လို့ VOA ကပြောပါတယ်။ဒေါန်ဆန်းစုကြည်က Mr. McConnell ရဲ့မြန်မာဒီမိုကရေစီရဲ့တောက်လျှောက်ထောက်ခံအားပေးနေမှုပေါ်ကျေးဇူးတင်ကြောင်းအမှားစကားပြပလိုက်တာကို Mr. McConnell နဲ့တွေ့ဆုံစမှာပြောနိုင်ခဲ့ပြီးသူကလည်းဒေါန်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလူခွင့်လှုပ်ရှားမှုဆက်ထောက်ခံဖို့ရှိတယ်လို့ပြောပါတယ်။အမေရိကန်မှာရေးတဲ့အကြီးဆုံးသင်္ဘောတွေကဒစီးဖြစ်တဲ့ USS Ronald Reagan ဟာလာမယ့်တနင်္ဂနွေမှာဗီယက်နမ်စစ်ကမ်းကိုရောက်မှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တနင်္ဂနွေညုတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubel El Tayyab တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိကျွန်တော်တို့လိုင်းတွင်ပီတာ24 40 51ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူဝင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOE ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.